ပြည်ထောင်စုလန်ဒန်မြို့တော်ကလွတ်တော်နီးမနေ့ကလူ3ဦးထက်မနည်းတိဆုံးပြီးရဲတပ်ဖွဲ့ပြစ်ခတ်မှုကြောင့်တိုက်ခိုက်သူတိဆုံးသွားတဲ့အကြမ်းဖက်မှုကသူတို့လက်ချက်ကြောင့် IS တွေကြောင့်ဖော်ကပြောပါရယ်တိုက်ခိုက်သူက IS ဖွဲ့ရဲ့စစ်တီတူဖြစ်ကြောင်းစစ်သွေးကြောင့်ဖွဲ့သွင်းတနာကဖော်ပြတဲ့ကြီးညာချက်ထဲမှာပြောဆိုထားတာပါဒါပေမဲ့တိုက်ခိုက်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုတာမျိုးမရှိပဲအမေရိကန်ကဦးဆောင်ပြီး IS ဖွဲ့ကိုတိုက်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်သက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့ဖော်ရတဲ့တွင်ချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းဖော်ပြထားပါပဲ။ဝန်ကြီးချုပ်ဖရီဇာမင်ကတော့တိုက်ခိုက်သူကပြတိမာမွေးဖွားသူဖြစ်ပြီးအကြမ်းဖက်ဆွေးရောက်ဝါရနဲ့ဆက်နွယ်ပြီးပြည်ချက်ထောက်လိုင်း MIF ကစစ်ဆေးခံရဘူးသူဖြစ်တဲ့အကြောင်းပါလီမန်မှာမှတ်ချက်ပေးပြောကြားပါပါတယ်။ဒါမှမဟုတ်လည်းသေလောစောင့်ကြည့်ထောက်လန်းခံရတဲ့အထက်မှာမပါဝင်လို့တိုက်ခိုက်မှုနဲ့ပတ်သက်လို့ဖြစ်ပြီးတိုက်ခိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့ဖြစ်ပြီးကြိုတင်သတင်းရထားတာမျိုးမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုကြတာပါ။ပြည်ချက်ရဲ့တပ်ဖွဲ့ကတော့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုဖမ်းဆီးတဲ့အကြောင်းတင်ပြလဲပြောဆိုထားပါတယ်။နံနက်ညတော့ရဲတပ်ဖွဲ့ကအချက်ပေါ်လာတံမြန်နေနေဌာနအကြီးကြီးမက်ကော်လီကတော့လိပ်စာ6ခုမှာရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပြီးလန်ဒန်ဘာမင်ဟမ်နဲ့နိုင်ငံနှက်ကတခြားနေရာတွေမှာလည်းစုံစမ်းမှုတွေဆက်လက်လုပ်ဆောင်နေဆဲဖြစ်တဲ့အကြောင်းပြောဆိုကြပါတယ်။စုံစမ်းစစ်ဆေးနေတဲ့ကာလအတွင်းအမားမခံနိုင်တဲ့အကြောင်းတက်ခတ်သူရဲ့အမိကိုအများပြည်သူသိအောင်ထုတ်ပြောလို့မရသေးဘူးလို့လည်းပြောဆိုထားပါတယ်။